Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရဆင်းနေတနေ့တာမောပန်းကြည့်ကြပါရဲ့လားခင်ဗျာဗီအမေရိကန်နိုင်ငံ2019ခုနှစ်နိုဝင်ဘာလ15ရက်ဗုဒ္ဓနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00နာရီခွဲနေ9:00နာရီအထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုင်းလူမီတာ19.25ရုပ်ကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဟုပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ဇင်ဘာဝေနိုင်ငံမှာနှစ်ပေါင်းများစွာအုပ်ချုပ်လာတဲ့သမ္မတရောဘတ်မူဂါဘီနဲ့မိသားစုကိုဖမ်းဆီးထိန်းသိမ်းလိုက်ကြောင်းအာဏာရပါတီကပြောလိုက်ပါတယ်။ရခိုင်ပြည်နယ်ကအခြေအနေပေါ်မှာစိုးရိမ်ပူပန်နေကြောင်းမြန်မာနိုင်ငံကိုဒီကနေ့ပဲရောက်လာတဲ့အမေရိကန်နိုင်ငံချိုင်းဝန်ကြီးကပြောလိုက်ပြီးမြန်မာနိုင်ငံစီးပွားရေးအရတိုင်းချုံပြီးတန်ခတ်ရေးယူဖို့အစီအစဉ်မရှိရကြောင်းပြောဆိုသွားပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးဆိုင်နေသူကြီးညာပြေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ရခိုင်မြောက်ပိုင်းအခြေအနေနဲ့ပတ်သက်လို့အမေရိကန်ကတုံ့ပြန်အရေးယူကင်တွယ်ရမှာအရင်လိုတနင်္ဂနွေလုံးအတိုင်းအတာနဲ့အရေးယူတန်ခတ်မှုမျိုးလုပ်မဲ့အစားဒီဖြစ်ရပေါ်မှာပြစ်မှတ်ထားပြီးတော့တန်ခတ်ဖို့ကသာစဉ်းစားသွားမယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဘက်ကပြောပါတယ
်။ I think broad based economic sanctions against the entire country is not something that I would think would be advisable.
ဒီမနက်ငယ်ကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားဝန်ကြီးတယ်လက်ဆန်ကနေသတင်းစာရှင်းလင်းပွဲမှာပြောကြားသွားတာပါ။ဒီပေါ်မှာတုံ့ပြန်မှုတွေကိုလည်းနားဆင်ရမှာဖြစ်တယ်လို့ဒီရခိုင်အရေးမှာဒီလူမှုအတိုင်းဝိုင်းနှစ်ဖက်ကြားမုန်းတီးမှုတွေရောနေရေးကိုပြန်လည်တင့်မြအောင်လှုပ်ဆောင်ဖို့လိုတယ်လို့အမေရိကန်ရဲ့နိုင်ငံသားဝန်ကြီးတူကလည်းပြောကြားလိုက်တဲ့သတင်းကိုလည်းတင်ပြပေးဖို့ရှိပါတယ်။အဲ့ဒီအစီအစဉ်နဲ့မတိုင်ခင်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်ဝင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြမှာပ
ါ။ဇင်ဘာဝေနိုင်ငံမှာနှစ်ပေါင်းများစွာအုပ်ချုပ်လာတဲ့သမ္မတကိုဖယ်ရှားဖို့ကြိုးစားမှုဖြစ်မြင်ရတဲ့မင်းညာကဖြစ်ရတွင်သမ္မတရောဘတ်မူဂါဘီနဲ့မိသားစုကိုဖမ်းဆီးထိန်းသိမ်းလိုက်ကြောင်းအာဏာရပါတီကလူမှုကွန်ရက်မှာပြောဆိုလိုက်ပါတယ်။ခြေကဥရီနဲ့တိုက်ပြည်ကိုကာဝယ်ဖို့လိုအပ်ချက်အရသမ္မတနဲ့မိသားစုကိုထိန်းသိမ်းထားပြီးလုံလုံချုံချုံရှိနေတဲ့အကြောင်းဇနူပီအက်ပါတီရဲ့ Twitter အကောင့်ကနေဒီကနေ့ဆောင်းမှာပြောဆိုလိုက်တာပါ။ဇင်ဘာဝေနိုင်ငံနဲ့ဇနူပါတီတို့ဟာသမ္မတနဲ့သမ္မတဂရိုရဲ့ကိုယ်ပိုင်မဟုတ်ကြောင်းနဲ့ဒီကနေ့မှာပဲခေတ်တစ်ခုကိုအစားပြုလိုက်ပြီးဖြစ်ကြောင်းပုံမှန်တရားဝါပြောတဲ့ဇင်ဘာဝေနိုင်ငံထူထောင်မှုရဲဘော်မနက်ကာကွာကကုညီသွားမှဖြစ်ကြောင်းလဲဒုသမရာဟောင်းကိုရင်းညွှန်းပြောဆိုသွားပါတယ်ဒေတာကောင်ကတော့ဇနုပီရဲ့ပါတီရဲ့အာဘော်တွေကိုဖော်ပြရမှာအရင်ကအသုံးပြုခဲ့ဘူးပေမဲ့အခုနောက်ဆုံးဖော်ပြချက်တွေနဲ့ပတ်သက်ပြီးမှန်တိကျတည်ပြလို့တော့မရနိုင်သေးပါဘူးဒုသမရာဟောင်းမနက်ကာကွာကတော့တစ္ဆာဖောက်မှုနဲ့အာဏာသိမ်းမှုကြံစည်မှုတွေနဲ့သမရမူဂါဘီကပြီးခဲ့တဲ့သတင်းပတ်ထက်မှာပဲယာယီကဖယ်ရှားခဲ့တာပါသူဘယ်မှာရောက်နေတယ်လဲဆိုတော့ဒီကနေ့စောပိုင်းထိအတိအကျမသိရပါဘူးနိုင်ငံမှာရုံးမြင့်တဲ့ညာကိုစစ်တပ်ကထိ ंछ ုတ်လိုက်ပြီးတဲ့နောက်ဒီကနေ့အစောပိုင်းမှာပဲစစ်တပ်ကထုတ်ပြန်တဲ့ကြေညာချက်မှာတော့စစ်အာဏာသိမ်းမှုမဟုတ်တဲ့အကြောင်းနဲ့သမ္မတနဲ့မိသားစုလုံလုံချုံချုံရှိနေတဲ့အကြောင်းပြောဆိုထားပါဒါပေမဲ့ဇင်ဘာဝေနိုင်ငံကို1980ပြည်နှစ်ကလေးကအုပ်ချုပ်လာခဲ့တဲ့အခုခါအသက်63နှစ်ရှိနေပြီဖြစ်တဲ့သမ္မတမူဂါဘီရဲ့ခံချမာနဲ့ပတ်သက်လို့အများအာရုံစိုက်နေကြမှာပဲမြို့တော်ဟာရာရဲမှာတော့အခြေအနေတွေတင်းမာနေပါတယ်လမ်းတွေပေါ်မှာစစ်ကားတွေနဲ့စစ်သားတွေလှည့်လည်နေတဲ့အကြောင်းကိုယ်တိုင်တွေ့သူတွေကပြောခဲ့ကြတယ်လို့မြို့တော်မှာရှိတဲ့အမေရိကန်တန်ယုံကလည်းစစ်ကားတွေရှိနေတာတွေ့ရတဲ့အကြောင်းပြောဆိုခဲ့ပေမဲ့အခြေအနေတွေကငြင်းငြင်းသက်သက်ရှိနေတယ်လို့လည်းပြောဆိုခဲ့ပါတယ်
ပြီးခဲ့တဲ့နှစ်တုန်းကဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲစီးဝင်ရေးဖွင့်တဲ့ရုရှားအတွက်အကျိုးဆောင်ပေးနေသူတွေကြားအဆက်အသွယ်မရှိဘူးဆိုတာသိထားကြောင်းရှင်းနေချုပ် Jeff Sessions ကအရင်ကကြားနာပွဲတွေမှာလွှတ်တော်အမတ်တွေကိုလင်ညာထွက်ဆိုခဲ့တယ်ဆိုတဲ့ဆွတ်ဆွဲချက်တွေကိုရှင်းနေချုပ် Jeff Sessions ကညင်းဆိုပါတယ်ဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲစီးရုပ်ရဲ့အဖွဲ့ဝင်တဦးဖြစ်တဲ့ George Papadopoulos နဲ့အတူ2016ခုနှစ်တုန်းကတွေ့ဆုံဆွေးနွေးမှုတွေကိုသူမမှတ်မိဘူးလို့လဲမနစ်အင်ကာနီမှာရှင်းနေချုပ် Sessions ကလွှတ်တော်တရားရေးကော်မတီကိုပြောဆိုခဲ့ပါတယ်။ Mr. Trump နဲ့ရုရှားသမ္မတ Vladimir Putin တို့တွေ့ဆုံနိုင်အောင်စီစဉ်ပေးနိုင်တယ်လို့ဆိုသူတွေနဲ့အဆက်အသွယ်အကြောင်း Mr. Papadopoulos ကတင်ပြခဲ့တယ်လို့ဆိုတဲ့အဲ့ဒီဆွေးနွေးပွဲကို Mr. Session ကြီးမှုခဲ့တယ်ဆိုပြီးမကြာခင်ကထွက်ပေါ်လာတဲ့သတင်းတွေမှာဖော်ပြရချပါတယ်ထရန့်ဟိုတယ်မှာ2016ခုနှစ်မတ်လတုန်းကမစ္စတာပါပါဒိုပူလတ်စ်တက်ရောက်ခဲ့တဲ့ဆွေးနွေးပွဲကိုအခုမှတ်မိတဲ့အကြောင်းဒါပေမဲ့ဆွေးနွေးပွဲမှာသူဘာတွေပြောသွားတယ်လဲဆိုတဲ့အသေးစိတ်ကိုတော့တေချာမသိတော့ဘူးလို့ရှင်းနေချုပ်ကထွက်ဆိုပါတယ်မစ္စတာပါပါဒိုပူလတ်စ်နဲ့စီဝေးပွဲနောက်ရုရှားကိုချင်းကပ်ဖို့လုပ်ခဲ့တဲ့ထရန့်စီယုံရေးအဖွဲ့ကကာတာပီစ်တိုနဲ့အဆက်အသွယ်တို့ကိုမမှတ်မိခဲ့တာက ตู้เย็นเลขาเจ็บผิดไปเลยลูเลชินีจุกกับเบลสุเกบาร์เลยทรัมป์ยังยุ่งกับเสียงเย็บพันในรัสเซียชาเชื่อมุกโซนันสิเซเดปีล่าสุดโซนันสิเซเยปิโรเอพยัยหุ่นนั่นดีกูลิงเลเกจ้ามิสเตอร์ปาปาดูบุลัสกาวินคันทับีทูโซนันยิมูโรบัตมูลายเอ็ดจิมูสัญญาโซนันมูมาผู้บ่าวสังเวียนนี่ลาผิดไปเลย
เมื่อกันที่อาซูมาเซซูนี่ปองพิอาซาตุนพระมาซงจีนพีตมรารีนิวเคลียร์เนี่ยแท็กเข้ามาเยี่ยลุตอมาเปลี่ยนแปลงตรงตันนี้ไปเลยทั้งลุตอมในงานยาสัตว์ยังคอมดิชิมาวันนี้ก็ทัศน์สุเลยอเมริกันซีนีสเปเซียยาชีริกาโรตมราทรานเนี่ยยินตมรารีเซซเลเทนิวเคลียร์เนี่ยแท็กเข้ามาอยู่เลตอมเปลี่ยนแท็กเข้าไปช่วยแม่อาณาชีวิมเลยเลวุมุยายุแท็กเข้าไปโรคุยอาณาไม่ใช่เจ้าเปียสุเกจาวะแสดงนี่เนี่ยอุบลีเนี่ยมันยี่เอ็มไม่มีเรื่ Kala ga thwat su kai ba de American pyo su ko nuclear lane ne takket khan ya ka myo ma nuclear lane ne che chin taw pyan takket pho tamara ri ma khwin ana shi bi me myak ko ya ne tacha nangan takhu ko lae mu ya yu takket ta myo ko lo nuclear lane san ya si gan tamat che di ga khwin pyu mu tha chaung le thwat su twa ja ba de
Lindu chin let tat thain ya mu ko Australia pi tu a mya su ka thauk khan cha sa ne pe po kaw yu de sit tan ma twi ya de atwe Lindu chin let tat thain ya mu upade chan ko Australia lwet taw ma di ni ma kong ni ma a ti pyu nai naw ma phit par de sit tan phie su cha de ywe yauk pi tu 62 ya kai nong do ga Lindu chin let tat mu ko thauk khan cha so ya ga chin nya lai pi ma ja kin ma be Lindu let tat mu ko thauk khan tu ri ga Australia nai ngan taw an aung pwe sin ga cha par de Dandu Nimyamu she de letter Timyamu Ubri Jantia a deep ye, Dizamala Kunianima be so me, Australia Lotto Swinu Wedima Swinu Tunta Quimbuja, Gosavite Soya Puega Gribu Taraba, Akura Australia Bidurika Beate Dawinigo Lotoga Bia Lobibu, Genaro Poma Mudini Babi, Dine Christmas Matanian to Ubri Jant deep ye a bee lower valley mellow, Australia Winjijo Margo Tumble Gapiobade, Dabi Mele Australia Lotto Matachogaro, Luru setan yala go kiyuma saipe, lindu jen leta tenya mugo kankwa me bidwa me lu gribyu biosu ni jawaare she.
Yui American tan nyani ben miyamawada season rigu, nyani chao nai gwegani kononai ti, saito mita sakon kilohas tikon chao sheto nya, saito mita sako kilohas tinga nga chao nga, saito mita nasa nga kilohas titiku chao nga ruwani biro tolen pini wale kya.
You make it and my wife is in here. Poduni Yenigin, the Enigo, Selechinia Nivare. The Kapinera Chini in a Patel of American Suan in a two soy bubanjao, the Manango Yala, American and Jaiwini, Resti Lasanga, Pioso Lepimele, Peso Tacamurine, Tanjombi, Yu, Sisimishi, Jao, Pioso Lepare.
Broad-based economic sanctions against the entire country is not something that I would think would be advisable at this time.
ကိုချိန်မှာမြန်မာနိုင်ငံပေါ်တနင်္ဂနွေနေ့တိုက်တွန်းမှာမဟုတ်ကြောင်းနဲ့မြန်မာနိုင်ငံအောင်မြင်မှုရတာကိုမြင်တွေ့လို့တဲ့အမေရိကန်ပြည်အောင်စုအနေနဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးရာအရေးကြီးတယ်လို့ရှုမြင်ထားတယ်လို့လူလူအတွက်အလောက်ကိုင်းနဲ့စီးပွားရေးကွင်းလန်းနဲ့ရရှိဖို့လိုအပ်နေကြောင်းဒီခါရေးကြောင့်စီးပွားရေးရာပိတ်ဆို့လာထောက်ကူမဖြစ်နိုင်ကြောင်းဝန်ကြီးတွေလည်းဆက်ပြော င်းစာရှင်းလင်းပွဲအတွင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုသွားပါတယ်။နေပြည်တော်မှာပဲမြန်မာတမန်တော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့လည်းဝန်ကြီးဌာနဆန်တွေ့ဆုံပြီးရခိုင်ပြည်နယ်ကအခြေအနေတွေကိုဆွေးနွေးခဲ့ကြတာပါ။တွေ့ဆုံမှုအတွင်းရခိုင်ပြည်နယ်မှာအခြေပတ်မှုတွေဖြစ်ရတဲ့အကြောင်းရင်းတွေအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်တွေဖျက်ပြင်းနေတဲ့အခြေအနေတွေနဲ့ပြန်လည်လက်ခံနိုင်ရေးကိစ္စတွေဆန္ဒမှုအကူအညီပေးရင်းနဲ့ပြန်လည်ထူထောင်ရင်းမှာအစိုးရနဲ့ပူးပေါင်းဆောင်ရွက်နေရတာကိုရှင်းပြခဲ့ကြောင်းလည်းကာကွယ်ဦးစီးချုပ်ရုံးကတင်ထုတ်ပြန်ထားပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးရဲ့နေချင်းပြည်မြန်မာနိုင်ငံခီးစင်မှာပဲရခိုင်ပြည်နယ်အရေးအမေရိကန်ကဒေါ်လာ48တန်းအကူအညီပေးဖို့လည်းကတိပြုခဲ့ပါတယ်
။တရုတ်ဆွေရကဒီသတင်းပတ်နှောင်းပိုင်းမှာမြောက်ကိုရီးယားကိုအထူးကိုယ်စားလှယ်ဆင်းလွှတ်မှာပါ။တရုတ်ကွန်မြူနစ်ပါတီပြည်ပဆက်ဆံရေးဌာနရဲ့အကြီးအကဲစန်းတောက်ဟာလာမယ့်တောက်ချာနေမှာမြောက်ကိုရီးယားကိုတွားရောက်ပြီးတာဝန်ရှိသူတွေနဲ့တွေ့ဆုံမှာပါ။မကြာခင်ကကျင်းပပြီးစီးသွားတဲ့တရုတ်ကွန်မြူနစ်ပါတီညီလာခံမှာချမှတ်ခဲ့တဲ့ကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးမယ်လို့တရုတ်နိုင်ငံပိုင်ရှင်းဟွာသတင်းကဖော်ပြပါတယ်။မြောက်ကိုရီးယားနိုင်ငံမြို့တော်ပျုံယန်းကိုတွားရောက်မဲ့စန်းတောက်ရဲ့ခီးစဉ်နဲ့ပတ်သက်လို့အသေးစိတ်ကိုတော့သတင်းမှာဖော်ပြမထားပါဘူး။တရုတ်နိုင်ငံဟာမြောက်ကိုရီးယားရဲ့အကြီးဆုံးကုန်သွယ်ဖက် Now, Tantaman Yi Yahin is on Hami Pipari. Tabi met Kumaro, Nanga Sasayima, a poor tit with Chelani Raba, Yakuria, Suyapaga, Nangaya, Tankape Sumudigo, and to be Nucleane, Bedding that don't you reset be Santani Debo, Dio Suyapaga, Machimina Chiniraba.
American Tamaton at Tranga, Sanyacha, Asha Keys and doing Yashige on your movie. This is a very good thing. 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 This is a very good
တောင်တရုတ်ပင်လယ်ပြင်အတွင်ပိုင်းနဲ့အငင်းပွားမှုတွေကိုဖြေရှင်းရေးနှစ်ဖက်လိုက်နိုင်ရမယ်စီမင်းစည်းကမ်းတွေတရားဝင်ချုပ်ဆိုနိုင်ရေးတရားဝင်စတင်ဆွေးနွေးဖို့တရုတ်နဲ့ရှစ်တောင်အာရှနိုင်ငံတွေကြားသဘောတူလိုက်တဲ့အပေါ်နိုင်ငံသားရေးမူဝါဒဆိုင်ရာသုံးသပ်သူတို့ကတော့တန်လျာရှိနေကြပါတယ်အာဆီယံကောင်ဆောင်နေတဲ့တရုတ်အစိုးရတို့ကဆွေးနွေးပွဲတွေစတင်မဲ့အကြောင်းကိုဖိလစ်ပို
Now, so yeah, I'm your money and got the new go on in Unia Mathing. You tied to Piojaki Jarama. View any good tolling needed this season go video Adamacabe, view internet samina, Burmese.voanews.com. General tolling needed the behind net tema, Nasin and Marekna. A good old American and I when you and your mabi keys in a patalo, Timbia Dabame. Jacai meow by a chin in a patalo, American Biranzuga, Domia, you can't wear any yama. A yellow. တနင်္ဂနွေလုံးအတိုင်းအတာနဲ့အေးအေးယူတန်းခတ်တာမျိုးလုပ်မဲ့အစားဒီဖြစ်ရမှာတာဝန်ရှိသူတွေကိုပြစ်မှတ်ထားအေးအေးယူဖို့တတိကြီးကြီးနဲ့သုံးသက်သွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးရက်စတေလာဆင်ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံကိုတရားကြခီးစဉ်လာရောက်တဲ့အတွင်းနိုင်ငံတော်အတိုင်းအမြန်ပို့ကူတောင်းဆန်းစုကြည်နဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောကြားသွားတာပါနေပြည်တော်နိုင်
မယ်ဆိုပြီးတော့ဆွေးနွေးပြောဆိုမှုတွေရှိတဲ့ခါကျတော့အမေရိကန်ဘက်ကမူဝါဒနဲ့ပတ်သက်လို့အဓိကဒီတန်ခါပြဆိုရင်မူဝါဒဒါနဲ့ပတ်သက်လို့ဘာများအလားအလာပြောလဲခင်ဗျာ
ဒီကနေ့သတင်းစာရှင်းလင်းပွဲမှာပူတဲ့သူလို့တဲ့သတင်းစာရှင်းလင်းပွဲမှာတော့အမေရိကန်နိုင်ငံသားရေးဝန်ကြီးဘက်ကရခိုင်ပြည်နယ်အရေးဟာမြန်မာနိုင်ငံအတွက်ကိုအမြဲတမ်းအရေးကြီးတဲ့စိန်ခေါ်မှုဖြစ်တဲ့ဆိုပြောသွားတယ်။အဲတော့ရခိုင်အရေးနဲ့ပတ်သက်ပြီးတော့မှာတီးခြားလွတ်လပ်ပြီးတော့ပတ်လိုက်တဲ့အရေးစုံစမ်းစစ်ဆေးမှုလုပ်ဖို့တိတ်ကိုအရေးကြီးတယ်။အဲတော့အဲစုံစမ်းစစ်ဆေးမှုတွေလုပ်ပြီးတဲ့အခါကျမှသာလေအမေရိကန်အစိုးရအနေနဲ့ဘသူ့ကိုထိထိရောက်ရောက်အရေးယူနိုင်ဖို့ကတူကိုထိထိရောက်ရောက်အေးအေးယူတဲ့ဆိုတာမျိုးကိုစဉ်းစားမယ်ဆိုပြီးတော့မှအမေရိကန်နိုင်ငံတိုင်းဝန်ကြီးရက်ရှယ်လိုရှင်က VOA အမေကိုဖြေပါတယ
် I think broad based economic sanctions against the entire country is not something that I would think would be advisable at this time I think we want to see Myanmar succeed the United States views this as an important relationship we're here to support
မနက်ကဘောတနေငလုံးတိုင်းဒါလွမ်းချုံပြီးစီးပွားရေးရပိတ်ဆို့တက်တာမျိုးတိမ့်ကျုံမလုပ်ပြဘူးလို့ကျွန်တော်ထင်တယ်မြန်မာနိုင်ငံအနေနဲ့ဒီမိုကရေစီအောင်မြင်ဖြစ်ထွန်းမှုကိုကျွန်တော်တို့မြင်တွေ့လိုပါတယ်မြန်မာနိုင်ငံနဲ့ဆက်ဆံရေးကောင်းထားပြီးမြန်မာဒီမိုကရေစီရေးတွေအားပေးကူညီသွားခြင်းပါတယ်တန်ခတ်ပိတ်ဆို့မှုတွေဟာစီးပွားရေးနဲ့လူတွေလုံခြုံရရှိရေးကိုထိခိုက်သက်ရောက်မှုရှိနိုင်သလားရခိုင်ရေးကိုတကယ်ပဲကူညီဖြည့်ရှင်းပေးနိုင်သလားဆိုတာကတော့အတော်စဉ်းစားကြပါသူကြီးစီပြမထားရေးယူမှုတွေနဲ့ပတ်သက်လို့လည်းအချက်အလက်အမှန်ပေါ်မှာအခြေခံရမှာပါဒီဖြစ်ရတဲ့ဘောချက်အလက်ခိုင်မာရရင်တော့ဒီဘောတာဝန်ရှိသူတွေကိုဒီတိုင်းထားလို့မရပဲဒီလူတွေကိုထိထိရောက်ရောက်ပြမထားရေးယူမှာပါဒီလိုဖြစ်ပျက်တဲ့ဘာကြောင့်ဖြစ်သလဲအရေးယူတန်ခတ်မှုလုပ်ဖို့ပြောနေသူတွေအကြောင်းပြချက်ရောလုံလောက်ရလားဒုက္ခတဲ့စကားတွေကထွက်လာတဲ့ပုံတွေကြည့်တော့လည်းတစ်ခုခုမလုပ်မဖြစ်လိုရမယ်သဘောရှိနေပါတယ်ဒါပေမဲ့ဒီရေးယူမှုတွေလုပ်ဖို့ကြိုးပမ်းမှုတွေဟာကောင်းမွန်တဲ့ရည်ရွယ်ချက်တွေအတွက်ပဲဖြစ်ပါလေ။အဲဒီမှာရှိနေတဲ့လူတွေနဲ့ဖြစ်နေတဲ့အစိမ်းမကောင်းစရာအခြေအနေတွေကိုတနည်းနည်းနဲ့အကူအညီပေးနိုင်ဖို့ပါပဲ။ဒီအခြေအနေပေါ်မှာဖီအားပေးခြင်းအပြင်သူတို့ကိုအကူအညီပေးနိုင်မယ်လို့ယူဆမှုတွေလည်းရှိပါလေ။ဒါကြောင့်ဝါရှင်တန် DC ကျွန်တော်ပြန်ရောက်တဲ့အခါမှာဒါတွေကိုသတိကြီးကြီးထားပြီးတော့သုံးသပ်မှာပါ။ဒီခီးစဉ်အတွင်းမှာကျွန်တော်သိရှိနားလည်ထားတဲ့အချက်အလက်တွေကိုတခြားသူတွေကိုပြန်လည်ပြောဆိုဆွေးနွေးသွားမှာပါ။
နိုင်ငံတော်တရားဝင်ပုဂ္ဂိုလ်တော်ဖန်ဆစ်ကြီးနဲ့မတွေ့ခင်မှာဒီအမေရိကန်နိုင်ငံသားဝင်ကြီးကတက်မတော်ကြီးတဲ့ဖြစ်တဲ့ကာကွယ်ရေးဦးစီးချုပ်ကိုကျွန်မမြင်အောင်မိုင်နဲ့အရင်တွေ့ပါတယ်အဲ့ဒီတွေ့တဲ့အခါမှာသူ့အနေနဲ့ပြောပြောခဲ့တယ်ဆိုတော့တက်မတော်အနေနဲ့ကမြန်မာနိုင်ငံအတွင်ကူးပြောင်းရေးမှာအစိုးရနဲ့ပူးတွဲလုပ်ဖို့ဆူတွဲဆောင်ရွက်ဖို့တိတ်ကိုအရေးကြီးတယ်ဆိုပြီးတော့သူကိုကျွန်မမြင်အောင်မိုင်ကိုပြောခဲ့တယ်ဆိုပြီး Rex Tillerson ကပြောပါတယ်နောက်တစ်ခါဒီတက်မတော်အနေနဲ့ဒီနိုင်ငံတော်ကာကွယ်ရေးလုပ်ဖို့လုပ်တဲ့နေရာမှာစီကံနဲ့အမြင်ဆောင်ရွက်ရမယ်လူခွင့်ပြုလေးစားရမယ်ဆိုတာတွေလည်းသူ့အနေနဲ့တိုက်တွန်းပြောကြားခဲ့တယ်လို့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကပြောပါတယ်ရှင်
ဒေါ်ဆန်းစုကြည်ကတော့ဒီသူအမေရိကန်နိုင်ငံရဲ့ဝင်ကြီးဆွေးနွေးပွဲနဲ့ပတ်သက်လို့နော်အမေရိကန်မူဝါဒနဲ့ပတ်သက်လို့ဗာများပြောမှတ်ချက်ပြောပါလိုက်ခင်ဗ
ျအဓိကတော့သူ့အနေနဲ့ပေါ့နော်အမေရိကန်မြန်မာနိုင်ငံပေါ်နားလည်မှုရှိတဲ့အပေါ်မှာယေရှုတင်နဲ့အခုလိုမျိုးဒီအမေရိကန်နိုင်ငံရဲ့ဝင်ကြီးနဲ့တွေ့ဆုံပြီးတော့တည်တံ့ဆွေးနွေးရတဲ့အတွက်ကြောင့်မလို့နားလည်မှုတွေလည်းပိုရတယ်နောက်မြန်မာနိုင်ငံနဲ့အမေရိကန်ရဲ့ဆက်ဆံရေးဟာကအမြဲတမ်းလည်းကောင်းမွန်ခဲ့တဲ့ဆက်ဆံရေးပေါ့လေဟိုသူတို့အစိုးရလက်ထက်မှာအဗီယိုမြန်မာပိုင်းကတော့ဒေါ်ဆန်းစုကြည်ဘာမေးလိုက်လဲဆိုတော့ဒီအခုလက်ရှိဒေါ်ဆန်းစုကြည်ဒီတခိုင်ပြည်နယ်ကိစ္စကြောင့်မလို့ဒေါ်ဆန်းစုကြည်ရဲ့ဩဇာအရှိန်အဝါတွေတိတ်ကိုနိုင်ငံတကာမှာဟိုစာထိခိုက်နေရပါတယ်ပေါ့နော်အဲ့ဒီထိခိုက်မှုကနေမြန်မာနိုင်ငံဒီမိုကရေစီအပြောင်းလဲအပေါ်မှာဘလို့တရားမှုတွေရှိနိုင်မလဲဆိုတဲ့မေးခွန်းဒေါ်ဆန်းစုကြည်ကိုပြောရင်မြန်မာပိုင်းကမေးပါတယ်အဲ့ဒါနဲ့ပတ်သက်လို့သူကအခုလိုဖြေပါတယ်ရှင့်
ဆိုနိုင်ငံရေးလုပ်ကြဆိုတာဩဇာအစမ်းရဖို့လိမ့်ခါမဟုတ်ပါဘူးမြန်မာနိုင်ငံကပြည်သူပြည်ပြချာတရားဥပဒေစိုးမိုးရေးညှိနှိုင်းရေးနဲ့စီဝိုင်းစံပြုံးမှုရဲ့အသိပွင့်တွေခံစားစုကျင်လို့လုပ်ထားတယ်အဲ့တော့ဒီလိုနိုင်ငံရေးလုပ်တဲ့အခါမှာအတိုက်ခိုက်ခံရတယ်ဆိုတာဘာမှသိကြမှာဒါအရင်တုန်းကပြည်တွင်းရလဲတိုက်တယ်ဆိုတာလည်းတိုက်တယ်အခုကျတော့ပြည်တွင်းရတော့ပြည်သူတွေကပို့ပြီးတော့နားလည်မှုရှိတဲ့ပြည်သားကတော့တိုက်တယ်ဆိုတာဒါတွေကတော့ဖြစ်နေကြပါတယ်နိုင်ငံရေးလုပ်မှာတော့ဒီလောကမျိုးကိုရင်ဆိုင်ရတာဒါမျိုးသူကဖြစ်စင်တယ်တာဝန်ထမ်းဆောင်နေပြီလားကြာမြန်ဆိုင်ရမယ့်ကိစ္စတွေလည်းသူတို့ကျမတို့ကတော့ဒီလိုပဲဖြစ်နေတာပ
ါနောက်တစ်ခုကဒီနိုင်ငံတကာကဒီမြန်မာနိုင်ငံနဲ့ပတ်သက်လို့ပေါ့နော်ရခိုင်ပြည်ပိုင်းအခြေအနေဟာဒီ ethnic cleansing လူမျိုးစုလိုက်ရှင်လင်းတုပ်တင်မှုတွေဖြစ်တယ်ဆိုရဲဆွဆွဲချက်တွေရှိတယ်ဒါနဲ့ပတ်သက်လို့တော့တစုံတရာမှတ်ချက်ပြောပါလားခင်ဗျ
ဟုတ်ကဲ့အဲ့ဒါနဲ့ပတ်သက်လို့လည်းသတင်းတော်ကြောက်ကမေးပါတယ်ဒါပေမဲ့ American နိုင်ငံတိုင်းဝင်ကြီးဖြစ်တာကတော့လက်ရှိမှာတို့အနေနဲ့စဉ်းစားနေတဲ့အချက်နဲ့ရှိတယ်တို့ကဒီစုံစမ်းဗမ်းလိုက်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့အရေးကြီးတယ်အဲ့ဒီစုံစမ်းမှုတွေကနေပြီးတော့ရလာတဲ့အဖြေအပေါ်မှာတို့ evaluate လုပ်မယ်ပေါ့နော်သုံးသပ်ပြီးတော့မှအတုံးနှုတ်အတုံးတင်မတုံးတဲ့ဆိုတာကိုစဉ်းစားမယ်လောလောဆယ်မှာတော့သူတို့အမေရိကန်အစိုးရကတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲရှစ်ဆက်ပြီးတော့တိုးတက်ရေးအတွက်ကိုပဲသူတို့အာရုံစိုက်ပြီးတော့လှုပ်သွားမယ်ဆိုတဲ့သဘောမျိုးကိုပြောသွားတာကိုနားလည်ရပါတယ်ရှင
်အခုဒီကနေ့ခေါင်းဆောင်နှစ်ဦးသူတို့ဒီမြန်မာချင်းဆိုင်တွေ့ဆုံဆွေးနွေးကြတယ်သူပြည်ရခိုင်မြောက်ပိုင်းကိစ္စပေါ့နော်ငင်းပွားစရာဖြစ်နေတယ်ရခိုင်မြောက်ပိုင်းကိစ္စဆွေးနွေးကြတယ်အဲ့တော့ခေါင်းဆောင်နှစ်ဦးရဲ့ဆွေးနွေးပွဲနဲ့ပတ်သက်လို့သူတို့ဘက်ကရလက်ပေါ်မှာဘလူများတုံ့ပြန်ကြလဲမဆုမြတ်မုံတော်သူတို့ရဲ့ပြောကြားချက်ပေါ်မှာဘလူမြင်လဲ
အမြင်ရတလို့ဆိုလို့ရှိရင်တော့ဒီဥစားနဲ့နိုင်ငံသားဝင်ကြီးနဲ့ဒေါ်ဆန်းစုကြည်နဲ့လည်းတော်တော်လေးသူတို့ကြည့်ရလဲဆွေးနွေးအောင်ရတယ်ပြောလင်းထားတာချက်ကိုလည်းပို့ပြီးတော့အချင်းကြကြဆွေးနွေးရပေါ့လေဆိုတော့နှစ်ယောက်စလုံးနဲ့တရားစီတွေ့ဆုံတဲ့အခါမှာအမေရိကန်နိုင်ငံသားဝင်ကြီးဘက်ကတော့တော်တော်လေးစခိုင်ကိစ္စအခြေအနေဆွေးနွေးခဲ့ပုံရပါတယ်နောက်တစ်ခုကဒီကနေ့ထူးချက်ချကြည်ညာသွားတာကတော့ဒီစခိုင်ပြည်နယ်မှာဖြစ်တဲ့ဒုက္ခတွေပဲပေါ့နော်ဒီနေရာဆုံးခွာထွက်ပြေးရတဲ့ IDP ဒုက္ခတွေတွေအတွက်ကိုအမေရိကန်အစိုးရကဒေါ်လာ58တန်းထပ်ပြီးတော့လှူမယ်ဆိုပြီးတော့မှအမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ကကြီးညာသွားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါမဆုမြတ်မှုကြီ
းပြေဝိုင်းတော်သားမဆူမြတ်မုံကိုကုသညို့ကိုဆက်သွယ်မေးမြန်းခဲ့တာပါ။ဒါနဲ့တစ်ဆက်တည်းမှာပဲဒေါ်ဆန်းစုကြည်နဲ့ရောတက်မတော်ကဝေဦးစည်းချုပ်နဲ့ပါတွေ့ဆုံဆွေးနွေးခဲ့တဲ့အမေရိကန်နိုင်ငံသား၏ဝန်ကြီးတယ်လဆင်ရဲ့ခီးစဉ်ဟာနိုင်ငံတကာပြည်အားတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအပေါ်အပြုသဘောဆောင်တဲ့ချဉ်းကပ်မှုအဖြစ်အကောင်းမြင်မျှော်လင့်မှုတွေရှိသလိုလူအခွင့်အရေးအပေါ်နိုင်ငံတကာရဲ့စိုးရိမ်မှုတွေကိုအဆုံးသတ်နိုင်ဖို့လွတ်လပ်တဲ့စုံစမ်းမှုတွေမြန်မာဘက်ကခွင့်ပြုသင့်တယ်လို့တိုက်တွန်းနေကြပါတယ်။ဒီအကြောင်းမဆူမုံကစူးစီးတင်ပြထားပါတယ်။
ဟုတ်ပါတယ်ဖိလစ်ပိုင်နိုင်ငံမှာကျင်းပခဲ့တဲ့အာဆီယံနဲ့အရှေ့အာရှထိပ်သီးညီလာခံတွေကိုတက်ရောက်ပြီးမြန်မာနိုင်ငံကိုရောက်ရှိလာတဲ့အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ရဲ့ခီးစဉ်တွေ့မှာတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ရောနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ပါတီးခြားစီတွေ့ဆုံဆွေးနွေးနိုင်ခဲ့တဲ့အပေါ်အကောင်းမြင်မျှော်လင့်မှုတွေရှိပါတယ်မြန်မာနိုင်ငံ၏အကဲခတ်ဒေါက်တာရံမျိုးသိန်းရဲ့သုံးသက်ချက်အမြင်ကတော့
ဒီအမေရိကန်ပြည်တော်စုအပါအဝင်အနောက်အစုဝင်နိုင်ငံတွေနဲ့ဆက်ဆံရေးကအင်မတန်မှအရေးကြီးတယ်လို့မြင်တယ်အဲ့တော့ဒီခီးစဉ်တွေ့မှာတော့နော်အမေရိကန် ဒီတမရောကကွေဦးစီးချုံနဲ့တွဲဆောင်ပြီးတော့ဆွေးနွေးနိုင်တာဟောနောက်နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့ပေါ့လေဒုတိယတစ်ချိန်ထပ်ပြီးတော့တွဲဆောင်ဆွေးနွေးနိုင်တာဟောဒါကတော့ဟိုအားရစရာခြေလှမ်းနေလို့တော့ကျွန်တော်အမြင်ပါတယ်ဒါပေမဲ့တစ်ဖက်ကလည်းပဲဟလာကျွန်တော်တို့အစိုးရရောနော်တမရောရောလွတ်တော်နိုင်ငံတကာအတိုင်းဝိုင်းရဲ့ပေါ့လေဂျုံချီမှုရအောင်နော်နိုင်
ตัวเย่ที่ส่งเยอะชัดดีเราบอกว่าตัวยาสีทาเรอท่าทาเรกูเลยที่พี่เป็นส่งเนี่ยเป็นปีหนึ่งแค่ไม่รู้จังว่าอยู่สาเลยบ่ยามาส่งยาเนี่ยยามาตั้มรอนี่เนี่ยบ่เลยมีเพียงมาแต่เอาเรื่องมาส่งเยอะได้เราบอกว่าลูกคนยิ่งชอบเอาได้ถ้าเรื่องสีเนี่ยไม่ใช่ยูสุราวแต่ที่เด็กปู่พี่ก็เจเจเปลี่ยนเปลี่ยนบ่เลยที่ไหนกันนะก็แต่เรื่องมีที่อะไรอยู่เลยเว้ยอะไรที่ตากูตัวยาวแต่เรื่องอยู่ไหนอ๋อบ่เลยส่งเยอะไปไหน
ဒီကျမ်းတော်အပေါ်အရေးယူဖို့ဒိတ်လေပါညာဆိုတာတွေရှိထားနေဆိုရင်လည်းရအချင်းလေးတွေအများကြီးကိုသိကြရတယ်ဆိုရင်ဒီချက်ကိုပို့ပြီးတော့ပြောပြောင်းနေအနေထားတွေလာပြီးတော့ဘောကောင်းပေါ်လာနိုင်တယ်လို့ယူဆပါတယ်လှူတော်ကိုယ်စားလှယ်ဟောင်းတူလည်းဖြစ်မြန်မာနိုင်ငံရေးလေးလာတုံးတက်နေတဲ့ဥယျာထုံးကလည်းအမေရိကန်နိုင်ငံရဲ့သဘောထားပေါ့နော်အမေရိကန်ကတော့အမတ်တရရဲ့သဘောထားတွေကိုလည်းသူယူလာပြီးတော့မှ
ကျွန်တော်တို့အနေနဲ့ကကိုယ်စစ်ဆေးခံလိုက်တဲ့အဖွဲ့ကိုယုံကြည်တယ်ဆိုရင်တော့ဟိုကြံနယ်လူတွေလူလာလာခွင့်ပြုနိုင်ရမှာပေါ့နော်ခွင့်ပြုပြီးတော့ရဲရဲဝံဝံနဲ့လာစစ်ပါရဲရဲဝံဝံအဲ့လိုရက်ခံပြီးတော့လုပ်နိုင်တော့အကောင်းဆုံးပေါ့တနင်္လာဆရာဦးစီသူအောင်မြင့်ကလည်းနိုင်ငံတကာရဲ့ယုံကြည်မှုနဲ့အခြေအနေမှန်ကိုပို့ပြီးတော့မှရရှိနိုင်အောင်အခုလိုမျိုးတွဲဆောင်ဖြည့်ရှင်းတ အခုလိုအမေရိကန်နိုင်ငံသားယဝန်ကြီးကိုရိုင်းမြန်မာအစိုးရခေါင်းဆောင်တွေနဲ့တိုက်ရိုက်တွေ့ဆုံခွင့်ရပြီးအခြေအနေကိုအတိုင်းအတာတစ်ခုထိရှင်းပြနိုင်ခဲ့ပေမဲ့လို့အကြံဖတ်တိုက်ခိုက်မှုတွေဖြစ်နေတဲ့ရခိုင်ပြည်နယ်အတွင်းလူခွေချိုးဖောက်မှုတွေရှိနေတယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့စိုးရိမ်မှုတွေအပေါ်မြန်မာအစိုးရနဲ့တက်မတော်ဘက်ကပွင့်လင်းမြင်သာမှုရှိပြီးတရားလွတ်
ကျန်းဖက်မှုတွေတိုင်းနဲ့ကြည့်တဲ့ဒုက္ခတွေတွေအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးခဲ့ရတာနဲ့ပတ်သက်လို့ကိုင်းတွဲဖြေရှင်းမှုတိုင်းပြည်ခေါင်းဆောင်တယောက်အနေနဲ့ဒေါက်ဆန်းစုကြည်မှတာဝန်ရှိတယ်လို့အမေရိကန်အစိုးရထိပ်တန်းတန်တမန်တို့ကပြောကြပါတယ်။ရခိုင်ပြည်နယ်အတွင်းနှစ်ဖက်လူမှုအတိုင်းဝန်ကြားကမုန်တီးမှုတွေလျော့နေပြီးပြန်လည်တင်းမြောက်အောင်လှုပ်ဆောင င်ကမှပြောသွားပါတယ်မက်ကင်ဖြူတွေးကအပြည့်စုံတင်ပြပါမယ်
မြန်မာအစိုးရအနေနဲ့ရခိုင်ပြည်နယ်ရေးကိစ္စနဲ့ပတ်သက်လို့ခိုင်မာအားကောင်းတဲ့လှုပ်ဆောင်မှုတွေချမှတ်ပြီးတော့ကန်တွယ်ဖြေရှင်းသွားရမှာဖြစ်တယ်လို့ဒီလိုလှုပ်ဆောင်မှုအတွက်နိုင်ငံခေါင်းဆောင်တယောက်ဖြစ်တဲ့ဂျွန်ဆန်းစုကြည်မှာတာဝန်ပြည့်ရှယ်လို့အမေရိကန်ပြည်ထောင်စုလူဦးရေကြေညာတဲ့နဲ့ရွှေ့ပြောင်းနေတဲ့ညင်ဆိုင်ရာယာယီလက်ထောက်နိုင်ငံသားရေးဝန်ကြီးဆိုင်မွန
country and it's her responsibility to move forward and find the solution.
Daimiye democracy ခေါင်းဆောင်တယောက်အနေနဲ့အခုပြဿနာကိုဖြေရှာပြီးတော့ရှစ်ဆက်ကိုင်းကွယ်သွားဖို့ကသူ့ရဲ့တောင်းပါဒီလိုလှုပ်ဆောင်တဲ့နေရာမှာနေရာကထွက်ခွာသွားခဲ့တဲ့ Ranger ဒုက္ခသည်တွေကိုသူတို့ဆန္ဒနဲ့သူတို့နေရာပြောင်းနေအောင်လုပ်ပေးရပါမယ်မြန်မာအစိုးရအနေနဲ့ခိုင်မာထိရောက်တဲ့ဆောင်ရွက်မှုမျိုးရှိရပါမယ်ဒီထဲမှာဒုက္ခသည်တွေကိုယ့်အိမ်ကိုဘေးကင်းလုံခြုံစွာနဲ့ပြန်သွားနိုင်မဲ့ဝင်းကျင်တစ်ခုဖြစ်အောင်လို့လှုပ်ဆောင်တာအနံကော်မတီရဲ့အကြံပြုချက်တွေကိုခြေခံပြီးတော့နိုင်ငံရေးအရတည်မြအောင်ဆောင်ရွက်တာတွေလုပ်ရပါလိမ့်မယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာတချို့ပြန်ပြန်လဲဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေနဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းမှုတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံတဲ့ဒုက္ခသည်6သိန်းကျော်ထွက်ပြေးခဲ့ရတယ်လို့ဆိုပြီးအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာကမြန်မာအစိုးရကိုပြင်းပြထန်ထန်ဝေဖန်ပြောဆိုနေတာပါ။မြန်မာနိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson အနေနဲ့လည်းရခိုင်ပြည်နယ်ရင်းနဲ့ပတ်သက်လို့မြန်မာအစိုးရရာရှိတွေနဲ့တွေ့ဆုံချိန်မှာဖိအားပေးပြောဆိုတာတွေလုပ်သွားမှာဖြစ်တယ်လို့ Mr. Hanshaw ကပြောပါရယ်။မြန်မာနိုင်ငံအပေါ်စီးပွားရေးအရာတရားပြစ်မှတ်ထားရေးယူမှုတွေချမှတ်ဖို့စဉ်းစားနေသလားလက်ရှိအခြေအနေကအဲ့ဒါလို့ချမှတ်ဖို့ပို့ပြီးတော့နှိစက်စေပါသလားဆိုတဲ့အမေကိုတော့ Mr. Hanshaw ကအခုလိုဖြေပါရယ်
။ We have a wide range of sanctions and we'll continue to evaluate whether
August 25ရက်နေ့ကစလို့ဒေါ်လာတန်40နီးပါးအကူအညီတွေပေးသွားဖို့ကျွန်တော်တို့အခိုင်အမာပြောထားတာရှိပါတယ်။ဒါမဲ့သတင်းပတ်တွေအတွင်းမှာလည်းထပ်ပြီးတော့ပေးသွားဖို့ရှိပါတယ်။ဒါခပိတ်ဆို့ရေးယူမှုတွေကိုပုံစံအမျိုးမျိုးနဲ့ချမှတ်နိုင်တာတွေရှိပါတယ်။လုတ်တင့်မတင့်ဆိုတာကိုပြန်လည်သုံးသပ်မှုတွေကိုတော့လာမယ့်သတင်းပတ်နေ့ငယ်တွေမှာဆက်လုပ်သွားပါမယ်
။ရခိုင်ပြည်နယ်ရေးကိစ္စနဲ့ပတ်သက်လို့သူ့ရဲ့စိုးရိမ်ချက်တွေကိုလည်းယာယီလက်ထောက်နေငင်ကြားရေးဝန်ကြီးဟန်ရှော့ကအခုလိုပြောသွားပါတယ
်။ Yeah, I was stunned by the amount of animosity between the two sides particularly against the Rohingya when we visited the state.
နှစ်ဖက်ကြားမှာရှိနေတဲ့မုန်းတီးမှုတွေအထူးသဖြင့် Rohingya တွေပေါ်မလူလားမှုတွေကကြောက်စရာကောင်းလာပါတယ်။အဲ့ဒီပြည်နယ်ကိုသွားတဲ့ကျွန်တော်တို့ရဲ့ခီးစဉ်အတွင်းတွေ့ရတာပါ။ဒါကြောင့်လည်းပဲနိုင်ငံရေးအရပြန်လည်တည်မြအောင်လုပ်ဖို့လိုအပ်ပါတယ်။လူတွေကိုနေရာပြန်ချထားပေးလိုက်ပြီးရင်အားလုံးစင်ပြေသွားလိမ့်မယ်လို့မျှော်လင့်လို့မရပါဘူး။ဒါလို့သာဆိုလို့ရှိရင်နောက်နိုင်ငံတွေမှာအလားတူကြမ်းဖက်မှုတွေပြန်ဖြစ်လာနိုင်ပါတယ်။ဒါကြောင့်မလို့နှစ်ဖက်ကြားနိုင်ငံရေးအရပြည်လည်အောင်လို့အဲ့ဒီပြည်နယ်အဲ့ဒီနိုင်ငံတွေမှာရင်ဂျာရီရဲ့အခွင့်အရေးတွေကိုအာမခံပေးနိုင်တဲ့အခြေအနေရှိအောင်လို့လှုံ့ဆော်သွားဖို့လိုပါတယ်။
အမေရိကန်ပြည်ထောင်စုလူရည်ဒုက္ခတွေနဲ့ရွှေပြောင်းနေတဲ့ညင်ဆိုင်ရာယာယီလက်ထောက်နိုင်ငံသားရေးဝန်ကြီးဆန်မွန်ဟန်ရှော့ဟာရွှေစာဒုက္ခတွေရေးကူညီဖြည့်ရှင်ဖို့အမေရိကန်ရဲ့ကြိုးပမ်းမှုတစ်စိတ်တစ်ပိုင်းအနေနဲ့ပြီးခဲ့တဲ့အောက်တိုဘာလ29ရက်နေ့ကနေနိုဝင်ဘာလ4ရက်နေ့အထိမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်ခဲ့ပြီးတော့ဒီနိုင်ငံစလုံးကအစ်မြင့်အစိုးရအရာရှိတွေဒုက္ခတွေရေးဆောင်ရွက်နေတဲ့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေနဲ့တွေ့ဆုံတာအပြင်ရွှေစာဒုက္ခတွေစခန်းတွေကိုပါကိုယ်တိုင်တွားရောက်ကြည့်ရှုခဲ့တာဖြစ်ပါတယ်ရှင်
မကင်ဖြူတွေးတင်ပြခဲ့တာဖြစ်ပါတယ်အခုတင်ဆက်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းပါပဲဗီဒီယိုမြန်မာပိုင်းကည9:00-9:00ခွဲထိထုတ်လွှင့်သွားမဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 ဂျူရူကနေဖမ်းယူရှုစားနိုင်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပါမယ
်ဇင်ဘာဝေနိုင်ငံမှာနှစ်ပေါင်း39နှစ်ကြာထုတ်ချုပ်လာတဲ့သမ္မတကိုစစ်တပ်ရဲ့အကူအညီနဲ့ဖယ်ရှားလိုက်ပုံရတဲ့ဖြစ်ရအတွင်းသမ္မတရောဘတ်မူဂါဘီကိုနေအိမ်မှာထိန်းသိမ်းထားတဲ့အကြောင်းအင်းနီချင်းတောင်အာဖရိကနိုင်ငံသမ္မတကပြောဆိုလိုက်ပါတယ်။နေအိမ်မှာပဲကောင်းကောင်းမွန်မွန်ထိန်းသိမ်းထားတဲ့အကြောင်းဒီကနေ့ဆော့ဝဲတယ်လီဖုန်းဆက်ပြောဆိုရမှာသမ္မတမူဂါဘီကသူ့ကိုပြောပြခဲ့တဲ့အကြောင်းတောင်အာဖရိကသမ္မတချက်ကွတ်ဇူမာကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ဒီလာဇမိုင်းမှာပဲဒုသမရကိုယာရုကဖယ်ရှားလိုက်ပြီးသမရကတော့ဒုသမရယာရုပေးဖို့စီစဉ်ခဲ့တဲ့အပေါ်တုံ့ပြန်တဲ့လုပ်ရဖြစ်နေလဲအများကမြင်နေကြပါတယ်။အသက်93နှစ်အရွယ်ရှိနေပြီဖြစ်တဲ့သမရမူဂါဘီရဲ့ကံကြမ္မာနဲ့ပတ်သက်လို့အများကအာရုံစိုက်နေရင်မှာပဲမြို့တော်ဟာရီမှာတော့အခြေအနေတွေတင်မာနေပါတယ်။လမ်းတွေပေါ်မှာစစ်ကားတွေနဲ့စစ်သားတွေလှည့်လည်နေကြောင်းကိုရိုင်းတွေ့သူတွေကပြောဆိုခဲ့ကြသလိုမြို့တော်မှာရှိတဲ့အမေရိကန်တန်ယုံကလည်းစစ်ကားတွေရှိနေတာတွေ့ရတဲ့အကြောင်းပြောဆိုခဲ့ပေမဲ့အခြေအနေတွေကငြင်းငြင်းတက်တက်ရှိနေတယ်လို့လည်းပြောဆိုသွားပါတယ်။ရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့အမေရိကန်ဆိုးရအနေနဲ့အထူးစိုးရိမ်ပူပန်တဲ့အကြောင်းမြန်မာနိုင်ငံကိုရောက်ရှိလာတဲ့အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ကပြောဆိုလိုက်ပေမဲ့ပိတ်ဆို့တံခတ်မှုတွေနဲ့တိမ်ချုံပြီးအရေးယူဖို့အစီအစဉ်တော့မရှိတဲ့အကြောင်းပြောဆိုလိုက်ပါတယ်။အခုချိန်မှာမြန်မာနိုင်ငံပေါ်တနေနိုင်ငံလုံးအတိုင်းအတာနဲ့စီးပွားရေးအရပိတ်ဆို့တံခတ်အရေးယူဖို့တိုက်တွန်းမှာမဟုတ်တဲ့အကြောင်းရခိုင်အရေးကြောင့်စီးပွားရေးအရပိတ်ဆို့လာတာလည်းအထောက်အကူမဖြစ်နိုင်တဲ့အကြောင်းဝန်ကြီး Tillerson ကပြောဆိုသွားတာပါ။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်လင်းဦးပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လွှင့်ရမှုကမက်ကင်ဖြူတွေဖြစ်ပြီးအတန်းနှွင့်အင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ် VOA အမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 လိုင်းနိုမီတာ 19.25 ရူကနေထုတ်လွှင့်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်နှစ်နာရီကြာမှာကျွန်တော်တို့တစ်ခါပြန်ဆုံရအောင်လားဗျာကျွန်တော်ညင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.